88မျိုးဆက်ចောင်းသားခေါင်းဆောင်ဥက္ကကိုကြီးဦးဆောင်တဲ့ပြည်သူပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ပါတီတစ်ခုအနေနဲ့မနေ့တုန်းကမှတ်ပုံတင်ကွင်းပြုလိုက်ပြီးဖြစ်ပါတယ်။ရှစ်လေးလုံးပြည်သူပါတီလို့ပထမအသုံးပြုတဲ့အပေါ်မှာကန့်ကွက်မှုတွေကြုံခဲ့ရပြီးတဲ့နောက်ပြည်သူပါတီလို့နာမည်သစ်ပေးခဲ့တာဖြစ်ပါတယ်။တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်လက်ကျန်ရှိနေတဲ့နိုင်ငံရေးအင်အားစုတွေနဲ့လက်တွဲဆောင်ရွက်ဖို့အတွက်ဒီနိုင်ငံရေးပါတီကိုထူထောင်ရတာလို့ပါတီဖြစ်မြောက်ရေးကော်မတီရဲ့ဒုတိယခေါင်းဆောင်ဦးရဲနိုင်အောင်ကပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းရဲ့သတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
ရောင်းနိုင်တောင်းကလာသူမင်္ဂလာလမ်းမှာပါတီရုံးချုပ်ဖွင့်ထားတဲ့ပြည်သူပါတီကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေပုံမှန်ကိုနယ်မနေ့ကဩဂုတ်လ23ရက်ကမှတ်ပုံတင်ဝင်ပြုလိုက်ပြီးဖြစ်ပါတယ်။ပြည်သူပါတီမတိုင်ခင်ရှစ်လေးလုံးပြည်သူပါတီနာမည်နဲ့တည်ထောင်သူ18ယောက်က2019ဒီဇင်ဘာမှာလျှောက်ထားခဲ့ပေမဲ့ပြည်တွင်းပြည်ပကကန့်ကွက်မှုတွေရှိခဲ့ပြီးနောက်ပိုင်းမှာပါတီနာမည်ကိုပြောင်းလဲလိုက်တာပါ။ရှစ်လေးလုံးရေးော်ပုံကအများနဲ့သာဆိုင်ပြီးပါတီနာမည်အနေနဲ့အသုံးပြုတာမသင့်တော်ဘူးလို့ကန့်ကွက်သူ900ကရွေးကောက်ပွဲကော်မရှင်စီကိုလက်မှတ်ရေးထိုးပေးပို့ခဲ့ရဖြစ်ပါတယ်။ပြည်သူပါတီလို့နာမည်ပြောင်းလဲပေးခဲ့ရတဲ့ပတ်သက်ပြီးပါတီဖြစ်မြောက်ရေးကော်မတီရဲ့ဒုတိယခေါင်းဆောင်ဦးရဲနိုင်အောင်ကအခုလိုပြောပါတယ်။
နံပါတ်1အခြေခံချက်ကလည်းတော့ကျွန်တော်တို့တိုင်းပြည်မှာတော့ဒီလိုပဲဒီမျိုးလေးပေါ်မှာခိုင်ခိုင်မာမာရက်တည်ရဲ့နိုင်ငံရေးပါတီတဲ့တစ်ခုမှသာရှိတယ်လို့ပေါ့နော်။ကျွန်တော်တို့ဒီလိုခိုင်နေကျွန်တော်တို့ပါတီဒီလေဒီလိုပဲဒီမျိုးလေးပေါ်မှာခိုင်ခိုင်မာမာပြည်ပြကကရက်တည်ရဲ့နိုင်ငံရေးပါတီတဲ့ဖြစ်လာအောင်ဦးတည်ဆောင်ရမယ်သူရဲ့ရည်မှန်းချက်နဲ့ဒါကျွန်တော်တို့နိုင်ငံရေးပါတီကိုထူထောင်ခဲ့တာပါ။ဒါကတော့အခြေခံကြီးရဲ့ချက်ပေါ့။နောက်တစ်ဆင့်ကတော့ကျွန်တော်တို့တိုင်းပြည်ရဲ့မပြီးဆုံးသေးတဲ့ဒီလိုမျိုးစီနိုင်ငံရေးထူထောင်မှုပေါ့ဗျာ။နောက်တိုင်းပြည်မှာလုံခြုံမှုလူနေနဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုနော်ကျန်သောအင်အားစုများနဲ့လက်တွဲပြီးဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်တို့ဒီနိုင်ငံရေးပါတီကိုထူထောင်ခဲ့တာပါ
။ပြည်သူပါတီအနေနဲ့လာမယ့်နိုဝင်ဘာဂျာဖက်ရွေးကောက်ပွဲကိုဝင်ဖို့မသိကြပေမဲ့2020ရွေးကောက်ပွဲကြီးကိုတော့ဝင်ရောက်ရှင်ပြိုင်သွားမယ်လို့ပြောပါရယ်။ဒီပါတီပေါ်မှာပါတီကြီးတစ်ခုအနေနဲ့အများစုကစိတ်ဝင်စားတယ်လို့မျှော်လင့်ချက်တွေလည်းရှိရဲ့အကြောင်းရန်ကုန်တက္ကသိုလ်ဥပဒေကြောင်းသားတယောက်ဖြစ်တဲ့ကိုတင်နိုင်ဝင်းကအခုလိုပြောပါရယ
်အားကောင်းမောင်းတန်ပါတီတစ်ခုလိုအပ်တယ်လို့ပြည်သူပြည်သားတက်မဲ့ရှင်းရှင်းလင်းလင်းမြင်တယ်အကယ်၍စက်ခံရင်အရန်ကောင်းတယ်ဆိုရင် NLD နိုင်ငံကြောင်းမရှိဘူးအဲ့လိုပဲ NLD အရန်ကောင်းနေတယ်ဆိုရင်ပြည်သူပါတီဥက္ကိုကြီးပါတီကနိုင်ငံကြောင်းမရှိဘူးအဲ့တော့ဒီလက်ရှိအခင်းကျင်းအနေထားအရပြည်သူတွေရဲ့စိတ်ပြည့်မှုတွေပြည်သူတွေရဲ့အားမလို့အားမရမှုတွေဟာညှော်လင့်စရာအနေနဲ့ပြည်သူပါတီဥက္ကိုကြီးကိုလည်းတစ်ချက်လောက်ခုနကပြည်သူတွေနဲ့လုံးနိုင်မလားဆိုပြီးတော့ညွန်လေးကြလေးတော့ရှိနေတယ်ဒီပေါ်မှာ
ပြည်သူပါတီအနေနဲ့ရပောင်း90အတွင်းပါတီဝင်အင်အား1000နဲ့အတူဗဟိုအလုံးမှုဆောင်15ရောက်ကိုရွေးချယ်ပြီးရွေးကောက်ပွဲကော်မရှင်ကိုတင်ပြရမှာဖြစ်ပါရဲ့ခင်ဗျာ